အမေရိကန်နိုင်ငံမှာကွင်းလွန်သူသမ္မတဂျီမီကာတာအတွက်ဇန်နဝါရီ9ရက်ကျင်းပပြင်းနေမှာတနိုင်ငံလုံးဝန်ထဲပူဆွေးရတဲ့နေ့ဖြစ်နေသတ်မှတ်ပြီးနိုင်ငံတော်စာပနကျင်းပခဲ့ပါတယ်အစိုးရုံအများအပြားပိတ်ထားသလို39%မြောက်အမေရိကန်သမ္မတရဲ့နိုင်ငံတော်စာပနကျင်းပရာဝါရှင်တန်ဖျားကျောင်းမှာအမေရိကန်ထိပ်တန်းပုံကိုယ်တွေလာရောက်စုဝေးဂုဏ်ပြုကြပါတယ်ပြီးခဲ့တဲ့သတင်းပတ်မှာကွင်းလွန်သွားခဲ့တဲ့သမ္မတဟောင်းကာတာဟာအသက်100ရှိပါပြီတရှိချင်းရှားရှိနေစေသမရဟောင်းတွေဖြစ်တဲ့ Bill Clinton, George W. Bush, Barack Obama, Donald Trump နဲ့ Joe Biden တို့သမရဟောင်း၅ဦးတက်ရောက်ခဲ့ကြတာဖြစ်ပြီးသမရ Biden ကကွဲလွန်သူအတွက်အမှတ်တရဂုဏ်ပြုစကားပြောကြားခဲ့တာပါ Jimmy Carter နဲ့ Mitch ရဖြစ်ရတာအပြင်သူ့ဘဝလှုပ်ရှားမှုတွေကလည်းကျွန်တော်ကိုသင်ကြားပေးတာကဂုဏ်သိက္ခာကျွန်တော်တို့မှာရှိတဲ့ယာဒုဂုဏ်ပုတ်တွေရထားတဲ့အာဏာတွေထက်ပိုပြီးအင်အားခိုင်ပါတယ်ဆိုတာပါပဲလို့သမရ Biden ကပြောကြားခဲ့ပါတယ်သမရကာတာဟာသူ့ဘဝကိုအတိတ်ပဲရှိရှိနေထိုင်သွားတဲ့တိတ်ခါရှိတဲ့သူတယောက်ဖြစ်ကြောင်းသူအသက်ရှင်နေတဲ့မိနစ်တိုင်းမှာအခုလိုနေထိုင်သွားတာဖြစ်ပြီးဒါဟာကောင်းမွန်တဲ့ဘဝနေထိုင်ပြီးဆိုတာဘာလဲဆိုတာကိုပြသသွားတာဖြစ်ကြောင်းလည်းပြောပါတယ်